ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ဖွဲ့ရဲ့ထိပ်တန်းတန်တမန်တွေဗြိတိန်နိုင်ငံလီဗာပူးမြို့မှာစနေနေ့ကတွေ့ဆုံပြီးယူကရိန်းပေါ်ရုရှားကရန်လုလိုက်ရင်တင်းကြီးတင်းကျပ်ထဲတုံ့ပြန်မဲ့သဘောထားတွေကိုပြောကြပါရယ်ရုရှားရဲ့မယုံမသားလုပ်ရက်တွေအပြင်တရုတ်အီရန်စတဲ့နိုင်ငံတွေနဲ့ပတ်သက်လို့ဘုံရက်တီချက်ထွက်ပေါ်နိုင်ရေးအင်ရှင်ဗြိတိန်နိုင်ငံကကြိုးပမ်းနေသလိုဥရောပသံတမန်က EU ကလည်းအလားတူသဘောထားပြောဆိုထားတာ
ပါ We are into the terror modeto make Russia to understand that anything that could represent an attack to Ukraine
Ukraine ကိုတိုက်ခတ်ရရောက်တဲ့လုပ်ရမျိုးတွေလှုပ်လာမယ်ဆိုရင်တံမိုးကြီးကြီးပေးဆက်ရမယ်ဆိုတာရုရှားအနေနဲ့သဘောပေါက်အောင်လုပ်ဖို့စိတ်ပိုင်းဖြတ်ထားပါတယ်လို့ EU နိုင်ငံခြားမူဝါဒရေးအကြီးအကဲ Joseph Borrell ပြောဆိုထားတာပါ Ukraine နဲ့ဆက်မှာရုရှားရဲ့စီးရီးလှုပ်ရှားမှုတွေဟာချင်းချောက်မှုတရဖြစ်တာကြောင့် Ukraine ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအားပေးထောက်ခံကြောင်းတင်းညင်းချင်းတင်းညွတ်ထဲပြသတဲ့အနေနဲ့ G7 ဖွဲ့အနေနဲ့တွေ့ဆုံတာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ယူကရိန်းနိုင်ငံနဲ့နယ်စပ်နီးရုရှားကတပ်ရင်းနဲ့လက်နက်တွေဖြစ်တင်းပြီးလှုပ်ရှားနေတာယူကရိန်းကိုကျူးကျော်ဖို့ပြင်ဆင်တဲ့လုပ်ရည်အဖြစ်စိုးရိမ်နေတဲ့အမေရိကန်နဲ့ NATO မဟာမိတ်တွေကတော့ယူကရိန်းကိုတက်ခိုက်လာမယ်ဆိုရင်ပြင်းထန်တဲ့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေနဲ့ရင်ဆိုင်ရမယ်လို့သတိပေးထားတာပါ။အင်ရှင်ဗြိတိန်နိုင်ငံကနိုင်ငံခြားရေးဝန်ကြီး Liz Truss နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken တို့ရဲ့တီးဆန့်တွေ့ဆုံမှုအတွင်းရုရှားကယူကရိန်းပေါ်ရန်လိုမဲ့လုပ်ရည်တွေကိုတားဆီးနိုင်ရေးဆွေးနွေးခဲ့ကြတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။